democracy ရှင်တန်ရေးမှာယတ္တအသိအဖွဲ့ကြီးပါဝင်တဲ့အကန့်ကန္တဟာအရေးကြီးပါလေ။ဒါကြောင့်အတွင်ကူးပြောင်းနေတာကိုပြတ်ပါနိုင်ဖို့အတွက်ဦးသိန်းစိန်အစိုးရဟာယတ္တအသိအဖွဲ့ကြီးကိုလုတ်ပိုင်ခွင့်အတော်လေးပေးခဲ့ပါလေ။ဒါပေမဲ့ NLD အစိုးရတက်လာတဲ့အခါမှာယတ္တအသိအဖွဲ့ဟာအရင်လိုအဓိကအကန့်ကန္တကမပါဝင်နိုင်တော့ပဲလို့ရကန်ရကက်ခဲလာတယ်လို့ဆစ်ပစ်အဖွဲ့ကသူ့တည်တည်ဒေါက်တာစတီဖန်ဘက်တိုးကသုံးသပ်ပါလေ NLD ဆိုရလက်ထက်မှာအလုတ်ခွင်ကျင်းမြောင်းသွားတယ်လို့အယတအဖွဲ့အချုပ်ကလည်းထုတ်ဖော်ပြောဆိုပါတယ်အချိန်ထဲမှာပဲမြန်မာတကာအလူရှင်တွေကလည်းပြည်သူအစိုးရတက်လာပြီးဆိုပြီးအစိုးရကိုထောက်ပံ့လာတဲ့အတွက်အယတအသင်းအဖွဲ့တွေကိုတိုက်ရိုက်ထောက်ပံ့လာသူတွေလည်းညှော့နှဲလာပါလေအယတအဖွဲ့အစည်းတွေဟာနိုင်ငံခြားအကူအညီရနေစေဖြစ်ပါတယ်ရတာအသိအဖွဲ့တွေအရေးအသွေးမြင့်မားလာဖို့နဲ့ကိုယ့်ရဲ့တိုးချဲ့နိုင်ဖို့အတွက်အလူရှင်တွေကငွေကြေးထောက်ပံ့နေသေးဖြစ်ပါလေ။အရင်လိုဝေဖန်ဆက်စစ်တမ်းမျိုးတိတ်မလုံနိုင်တော့ပဲအလူရှင်ထောက်ပံ့တဲ့စီမံချက်ကိုအကောင့်တွေပေါ်ဖို့ကကြိုးပမ်းနေကြပါလေ
။2014မှာပြဋ္ဌာန်းတဲ့အသိအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကအတိအမှတ်ပြုထားတဲ့အသိအဖွဲ့နှမျိုးသာရှိပါတယ်။အကျိုးမြတ်မယူပဲလူမှုရေးမှာကူညီနေတဲ့ပြည်တွင်းအသင်းအဖွဲ့နဲ့အစိုးရစီမှာမှတ်ပုံတင်ပြီးလူမှုရေးလုပ်ငန်းလုပ်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအသင်းအဖွဲ့ INGO တွေပဲဖြစ်ပါတယ်။ပြည်တွင်းအသင်းအဖွဲ့တွေဟာမှတ်ပုံတင်စရာမလိုပေမဲ့နိုင်ငံတကာ INGO တွေကတော့မှတ်ပုံတင်ဖို့လိုပါတယ်။ပြည်တွင်းအသင်းအဖွဲ့အမျိုးမျိုးအရွယ်အစားအမျိုးမျိုးနဲ့လုပ်ကိုင်နိုင်မှုစွမ်းရည်အမျိုးမျိုးရှိကြပါတယ်။ပြည်တွင်းအသင်းအဖွဲ့တွေလုပ်ရည်ကံရည်ရှိလာပြီးနိုင်ငံအဖွံ့အစည်းရေးမှာပါဝင်လာနိုင်အောင်နိုင်ငံတကာ INGO အဖွဲ့တွေကကူညီထောက်ပံ့ပါတယ်။ဥပမာလူမှုရေးညဉ့်ဉန်းရေးတရားမျှတမှုလူ့အခွင့်အရေးပတ်ဝန်းကျင်အရေးနဲ့ဒီမိုကရေစီအရေးမှာအယတ္တအဖွဲ့တွေပါဝင်လာအောင်ဥရောပနဲ့အမေရိကန် INGO တွေကကူညီနေကြပါတယ
်။လို့ရတန်ရတက်ခဲလာပြီးမြေပြည်ရင်းအယတ္တအဖွဲ့တွေဟာလူမှုရေးနိုင်ငံရေးတောင်းဆိုမှုတွေဆက်လက်လုပ်နေသေးဖြစ်ပါတယ်။ဘရစ်ရှားကောင်စီနဲ့အမေရိကန် AID ဟာလူမှုအခြေပြု CBO အဖွဲ့အစည်းနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုစွတ်ဆောင်ရင်မြင်မလာအောင်အကူအညီပေးပါလေ။အင်္ဂလိပ်စာသင်ကြားပို့ချတဲ့စီမံချက်အပြင်မြန်မာကွန်ရက် website လုပ်ပြီးပညာပေးတာမျိုးလည်းရှိပါသေး။ဘရစ်ရှားကောင်စီ Facebook မှာအသင်းဝင်2000လောက်ရှိပါသေး။မြန်မာနိုင်ငံနေမြေအကျိုးစီးပွားကိုမြင့်တင်နိုင်ရေးအတွက်အယတအဖွဲ့နဲ့သတင်းမီဒီယာသက်ဆိုင်ရေးကို USH ကစီစဉ်ပေးတာမျိုးလည်းရှိပါသေး။ဟောပြောပွဲ၊ဆွေးနွေးပွဲနဲ့ပြပွဲတွေလုပ်ပြီးပညာပေးတာတွေလည်းရှိပါသေး
။အယတအသင်းအဖွဲ့ပေါင်း400နီးပါးပါဝင်တဲ့ MADA မဟာမိတ်အဖွဲ့ချုပ်ဟာကိစ္စအားလုံးမှာပွင့်လင်းမြင်သာဖို့နဲ့တာဝန်ခံဖို့တောင်းဆိုတဲ့အဖွဲ့ကြီးဖြစ်ပါတယ်။တတိယအကြိမ်21ရာစုပင်လုံညီငယ်ကြီးညီလာခံပထမနေ့မှာစေဦးစီးချုပ်ပြောတဲ့မိကွန်းကိုလုံးဝလက်မခံနိုင်ကြောင်းအဖွဲ့ပေါင်း389ဖွဲ့ကလွန်ခဲ့တဲ့ဇူလိုင်12ရက်နေ့ကသဘောထားထုတ်ပြန်ပါတယ်။ပြည်တွင်းနဲ့ပြည်ပအယတအသင်းအဖွဲ့60ကျော်ပါဝင်တဲ့ကျမရေးအားဒန်းတူညီမျှရေးကွန်ရက်ကျမဒန်းတူအခွင့်အရေးခံစားနိုင်ဖို့အတွက်တက်တက်ကြွကြွလှုပ်ဆောင်နေကြတာတွေ့ရပါတယ်။တိုင်းရင်းသူအမျိုးသမီးတွေကလည်းအသင်းအဖွဲ့နဲ့ကွန်ရက်တွေတည်ထောင်ထားကြပါတယ်။ရန်ကုန်နဲ့မန္တလေးမှာတော့အယတအသင်းအဖွဲ့တွေကိုတင်နန်းပေးတာမျိုးတွေရှိပါတယ်။
လူ့အခွင့်အရေးနဲ့တာဝန်ခံမှုဆိုင်ရာအယတအဖွဲ့အစည်းတွေနဲ့ပတ်သက်လာရင်အစိုးရဟာအမြင်မကြည်တော့ဘူးလို့လွန်ခဲ့တဲ့နိုဝင်ဘာလထုတ် Equality မြန်မာရဲ့ CSO Sustainability Index မှာပေါ်ပြထားပါပဲ။အယတအဖွဲ့အစည်းဥဆောင်တဲ့အစီအစဉ်တွေမှာ NLD ပါတီဝင်တွေပါဝင်လာမှာကိုအစိုးရကမလိုလားဘူးလို့ဆိုပါတယ်။အယတအဖွဲ့သို့မဟုတ်သတင်းမီဒီယာကလုတ်တဲ့ပွဲတွေကိုတက်မဲ့ NLD အမတ်ဟာဌာနချုပ်ကိုခွင့်ပြုချက်တောင်းဖို့လိုတယ်လို့ဆိုပါတယ်။အယတအဖွဲ့အစည်းနဲ့ပတ်သက်တဲ့ပြည်သူအမြင်မှလည်းအသွင်အမျိုးမျိုးရှိနေပုံရပါပဲ။ကျန်းမာရေးပညာရေးလူမှုရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီထောက်ပံ့နေတဲ့အယတအဖွဲ့အစည်းတွေကိုပြည်သူလူထုကကြိုးစိုးထောက်ခံကြပါတယ်။အကောင့်ဘက်ကမြင်ကြပါတယ်။ဒါပေမဲ့ဘာသာရေးရာလူနည်းစုနဲ့ဒုက္ခတွေကိစ္စကိုဆောင်ရွက်နေတဲ့အယတအဖွဲ့တွေအပေါ်မှာတော့ပြည်သူအမြင်ဟာမကြည်လင်ဘူးလို့ဆိုပါတယ်အစိုးရစာမျက်နှာအပေါ်အတိုင်းနိုင်ငံခြားအကျိုးစီးပွားကိုရှည်တန်းကတင်တယ်လို့ယူဆကြပါတယ်ဒါပေမဲ့ပုဂ္ဂလိကမီဒီယာကတော့ကွင်းစင်တွေရဲ့အယတအဖွဲ့အစည်းတွေစီကသတင်းရတာမှုအမြဲတမ်းဆက်ဆက်မှုရှိနေကြပါလိမ့်ခင်ဗျာ